အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥပဒေကျင့်ပေးတရားလွှတ်တော်ရှင်းနေဥကိုနီရန်ကုန်လေစိတ်မှာတနက်နေ့လှုပ်ကြံတက်ဖြတ်ခံရတာတစ်နှစ်နီးပါးရှိတော့မှာဖြစ်ပါတယ်ဒါပေမဲ့အခုချိန်ထိလိုမြောက်နေတဲ့တရားခံပြီးအဝင်းခိုင်ကိုဖန်ဆင်းနိုင်ခြင်းမရှိတာအပြင်ဆွဲချက်တင်နိုင်ဖို့တရားလိုပြတဲ့တွေကိုစစ်ဆေးနေရဆဲဖြစ်ပါတယ်ဒီဇင်ဘာ29ရက်ဒီကနေ့မှာလဲတီလိုပြတဲ့တွေ၂ယောက်ကိုစစ်ဆေးခဲ့ပါတယ်ဥက္ကဋ္ဌအတခံရတဲ့အမှုနဲ့ပတ်သက်လို့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန့်ကတင်ပြပို့ထားပါတယ်ရှင်
တရားလွှတ်တော်ရှင်းနေဥက္ကဋ္ဌလေးစိတ်မှာတနက်နေ့လှုပ်ကြံတက်ဖြတ်ခံခဲ့ရတာဆိုရင်2018ခုနှစ်ဇန်နဝါရီ29ရက်မှာတနည်းပြည့်ပြီဖြစ်ပါတယ်တနည်းနီးပါးကြာလာတဲ့အထိတရားလိုပြတဲ့တွေကိုစစ်ဆေးနေရဆဲဖြစ်ပါတယ်ဒီကနေ့ဒီဇင်ဘာ29ရက်နေ့ကလည်း38ကြိမ်မြောက်ရုံးချိန်မှာတက်တည်2ယောက်ကိုစစ်ဆေးခဲ့ပါတယ်။တရားလူပြတက်တည်80မှာ81ယောက်ကိုစစ်ဆေးပြီးသွားပြီး9ယောက်ကျန်ပါသေးတယ်။တရားလူပြတက်တည်အားလုံးကိုစစ်ဆေးပြီးသွားရင်တော့အမှုအတွက်စွဲချက်တွေတင်နိုင်မှာဖြစ်တယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလူတော်ရှိနေဦးနေလာက VOA ကိုအခုလိုပြောပါတယ
်။တရားလူပြတက်တည်ကောစစ်ဖို့အတွက်ကိုကျွန်တော်ကနည်းနည်းလေးကြိုးစားရတယ်။အဲဒါတက်တည်ရဲ့ချက်တော်ရှိနေတာ။ဒီတရားဝင်လူထုလူနည်းရရတော့ကျွန်တော်တို့တက်တည်ကုန်တဲ့အခါမှာဆွဲချက်တင်နေမတင်နေပေါ့နော်ဘယ်လိုပုံမှန်ဆိုနေသူတို့ကတရားကိုကုတ်ချက်ပေါ့နော်ဘယ်လိုဆွဲချက်မျိုးတင်မယ်ဆိုတဲ့အပိုင်းကတော့ကျွန်တော်တို့ဟိုတရားဝင်ဆုံးဖြတ်လာပါအဲ့ဒါပြီးလို့အဲ့အခုရဲ့အခြေအနေကကျွန်တော်တို့ပဲတစ်ချမ်းဟိုယာယီအဖြစ်တော့ပြီးဆုံးသွားတာပေါ့
ထပ်ပြီးလို့မြောက်နေတဲ့ဥောင်းဝင်းခိုင်ကိုတရားခံပြေးဝေယံထုတ်တာပါတယ်ဒါပေမဲ့သူပိုင်ဆိုင်တဲ့ပစ္စည်းတွေကိုဝေယံကတ်သိမ်းဆီးဖို့တရားလိုတွေရှေ့နေကတောင်းဆိုထားပြီးမြဲတရားရုံးကလုံဆောင်ခြင်းမရှိသေးပါဘူးအခုလိုဝေယံထုတ်ခံထားသူတယောက်ထပ်ပြေးလို့မြောက်နေရတဲ့ပတ်သက်ပြီးတနက်သမားကိုလိုက်ဖမ်းပြီးနဲ့တနက်မှန်တေဆုံးသွားတဲ့ကိုနေဝင်းရဲ့ရှေ့နေဥရောပတ်ဆောင်ကအခုလိုပြောပါတယ
်အောင်းဝင်းခိုင်ကိုအခုရှေ့ဝရမ်းကြီးတော့ကြီးညာတယ်ရှာလို့မရဘူးရှာလို့မရရင်သူပိုင်တဲ့ပစ္စည်းတွေကိုကျင်းတော့ဦးရေပုံမှန်80%ရဝရန်ကဝရန်ကသိသိနဲ့အဲ့ဒီလိုလုပ်ချင်တာတရားခံကိုရုံးရှိလာစေချင်လို့လုပ်တာတမင်သက်သက်နင်းအောင်လုပ်တာမဟုတ်တရားရုံးကအဲ့ဒါတော့အခုတည်းမလုပ်သေးတာလေကျွန်တော်တို့လည်းမဝင်မကြဘူးအဲ့ဒါဝရန်ကဘို့တရားကပြောတာကတက်နေရစ်တာမပြီးသေးလို့ဆိုတော့ကျင်းတော့မှတက်နေစီပြီးမှသူပစ္စည်းဝရန်ကမယ်လို့တော့ကျွန်တော်မဖတ်မိဘူးအဲ့လိုအားနေကြတယ်ရှိနေပြီလားအမှန်ပဲတရားခံကြီးအောင်ဝိဆိုင်ကိုလက်ရပန်းစီရေးတာဝန်ကြီးရေးလက်ရကရေးတာဝန်ပဲရေးရရေးတာဝန်ရေးပြီးမကြည့်ဘူးဆိုတော့ကျက်နေတယ်က
မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥပဒေအကြံပေးတရားလွှတ်တော်ရှေ့နေဥက္ကဋ္ဌဟာအင်ဒိုနီးရှားနိုင်ငံကနေလေးလာရေးခီးစဉ်ပြန်လာတဲ့ဇန်နဝါရီ29ရက်ညနေ 9:00 လောက်ကရန်ကုန်ပြည်ပဆိုင်ရာလေစိတ်အထွတ်မှာအနောက်ကနေတနက်နဲ့လှုပ်ကြံတက်ဖြတ်ခံရတာဖြစ်ပါတယ်တနက်နေ့ပြစ်ခတ်ခဲ့တဲ့တနက်သမားကြည်လင်းကိုတော့ဖမ်းဆီးထားပါတယ်။ဥက္ကဋ္ဌလှုပ်ကြံတက်ဖြတ်တာနဲ့ပတ်သက်ပြီးဆွဆွဲခံရသူကြည်လင်းပါဝင်အောင်ဝင်းစော်ဇေယျဖြူအောင်ဝင်းထွန်းအောင်ဝင်းခိုင်တို့၅ဦးကိုမြောက်ပိုင်းခရိုင်တရားရုံးမှာရသက်ကြီးဦးရေပုံမှာ302/34/212တို့နဲ့တရားဆွဲထားပြီးကြည်လင်းနဲ့အောင်ဝင်းစော်တို့ကိုလက်နက်ပုံမှာ19+19စတို့နဲ့ထပ်မံတရားဆွဲဆိုခဲ့ပါတယ်ခင်ဗျာ
။ကိုထောင်ခန့်တင်ပြပို့ခဲ့တာပါ